မြန်မာနိုင်ငံတွင်ခရီးယန်သာသနာပြုလုပ်ငန်းလှုပ်ဆောင်ခဲ့တဲ့အမေရိကန်နိုင်ငံမှနေထိုင်သူတရုတ်နိုင်ငံသားဂျွန်ကာဂိုဟာမကြာခင်ကတရုတ်နိုင်ငံတွင်မှဖမ်းခံရပြီးထောင်ဒဏ်9နှစ်အထိကြာခံရမယ့်အရေးမှာသူ့ကိုထောင်ဒဏ်လျှော့ပေါ့ပေးဖို့တရုတ်အစိုးရထံအယူခံဝင်သားပါတယ်။တင်းယုတ်ဆရာဂျွန်လိုလူသိများတဲ့ကာဂိုဟာအမေရိကန်ပြည်ထောင်စုမှာ1990ပြည့်နှစ်တည်းကနေထိုင်လာတာဖြစ်ပြီးအမြဲတမ်းနေထိုင်ခွင့် Green Card ရထားသူဖြစ်ပေမဲ့တရုတ်နိုင်ငံတွင်သာသနာပြုလုပ်ငန်းတွေလှုပ်ဆောင်ဖို့မူရင်းတရုတ်နိုင်ငံရဲ့နိုင်ငံသားအဖြစ်ဆက်လက်ခံယူထားသူဖြစ်ပါတယ်။တရုတ်နိုင်ငံတွင်ခရီးယန်ဖျားကြောင်းတွေတရားမဝင်ဖွင့်ထားတဲ့စံစာတင်ကြောင်းတွေမှာဆယ်စုနှစ်နဲ့ချီလောက်ကင်လာခဲ့တာကြောင့်လေအခုလိုအခြေအနေနဲ့ရင်ဆိုင်ရတာပါမြန်မာနိုင်ငံတွင်ခရီးယန်ဘာသာဝင်တိုင်းသားကလေးငယ်တွေအတွက်အခမဲ့ပညာသင်ကြားပေးမဲ့တရုတ်ဆရာ90ကျော်စုဆောင်းထားပြီးကာအိုကမြန်မာနိုင်ငံတွေကိုတရားမဝင်ခေါ်သွားဖို့ကြိုးစားခဲ့တယ်ဆိုပြီးသူ့ကိုဖမ်းလိုက်တာပါတရုတ်နိုင်ငံတွင်ခရီးယန်ဘာသာကူးကွယ်မှုတိုးပွားလာမှုဟာအချို့ချာအာဏာတည်တံ့ရေးအတွက်စိုးရိမ်ရတဲ့အတွက်ကာအိုကိုနမူနာအဖြစ်ဖမ်းဆီးအပြစ်ပေးမဲ့သဘောလို့သုံးသပ်ကြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းကာအိုရဲ့အခြေအနေကိုစိုးရိမ်ကြောင်းနဲ့ကာအိုကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်